အင်းဒီဖြစ်လို့လို့မဲ့မြန်မာအလုပ်သမားတွေစင်ကာပူနိုင်ငံကိုဆင်းလို့နေမှုကိုပိတ်ပင်ထားတာကိုမြန်မာနိုင်ငံကရုတ်သိမ်းလိုက်ပြီလို့စင်ကာပူနိုင်ငံထုတ် The Straits Times သတင်းစာကဖော်ပြပါတယ်။မြန်မာ Times သတင်းစာကအကူကားပြီးအလုပ်သမားတွေအပေါ်မတရားအနိုင်ကျင့်နှိပ်စက်မှုကိုကာကွယ်ဖို့၅နှစ်ကြာဒီလိုပိတ်ပင်ထားတာကိုမြန်မာနိုင်ငံဘက်ကအဆုံးသတ်ခဲ့တယ်လို့ပြောပါတယ်။အင်းဒီအလုပ်သမားတွေကိုစင်ကာပူအပါအဝင် Thai, Hong Kong နဲ့မကာဝူကိုသွားမှာကိုပိတ်ပင်ထားခဲ့ရကနေအခုစစ်ဘူးနိုင်ငံသွားမှာကိုပထမဆုံးအချိန်စမ်းတက်တဲ့အနေနဲ့မြန်မာနိုင်ငံအလုပ်မောင်းဝင်ဌာနကပြန်လည်ခွင့်ပြုပေးခဲ့တယ်လို့မြန်မာပြည်ပအလုပ်ကံဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ကကိုးကားပြီးပြောပါတယ်။အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူဦးပီတာညွန့်မောင်ကတိတ်ပင်မှုကိုရုတ်သိမ်းပေမဲ့လည်းအင်အကူပြည်ပအလုပ်ကံနဲ့ပတ်သက်ပြီးစီးနှင်းစည်းကမ်းတွေနဲ့တင်းနေကြတဲ့ထိခိုက်ထားမှာဖြစ်တယ်။အရှင်ကပိတ်ပင်ထားပေမဲ့လည်းအလုပ်သမားတွေကတရားမဝင်သွားနေကြပါလို့ဆိုပါတယ်။